1361ခုနှစ်သာသနာ့ဇန်6ရက်ညချမ်းကာလ9နာရီမိနစ်30ချိန်ကစတင်တော့ရန်ကုန်တိုင်းအလုံးပြုံးနယ်ကွင်းကြောင်ပြည်ရတိစတင်တိုင်းမှာရန်ကုန်တိုင်းအင်းစိန်မြို့နယ်ရွာမအရှိသီရိမင်္ဂလာလန်းချမ်းမကကြီးတရား4ပါးနေထိုင်ကြတဲ့ဦးစောထွတ်တော်ခင်လက်ဝင်းသမီးမခင်မာသင်မခင်မာဝင်းမိသားတစုတို့ကဓမ္မဒါနပြုသဖြင့်ဆေရင်ကျပါသည်ဓမ္မသဘင်ကိုဒီခုကမေတ္တာအာသီသမေတ္တာပဌနာနဲ့စတင်ဖွင့်လှစ်ပါသည်ဓမ္မသဘင်ပွဲအခဲလို့ရောက်ရှိလာကြသောတရားချစ်ခင်သူတော်ဆင်ပေါင်းတို့နှင့်တကား30တဘုံအရာဆင်မြဲနာအနန္တစစ်ကြဝဠာမှာရှိကြကုန်သောအနန္တသတ္တဝါတွေတရားကသိင်ခင်ကြီးကြပါစေတရားကသိင်ခင်ကြီးကြပါစေနှလုံးစိတ်ဝါသိချမ်းကြပါစေကိုယ်စိတ်နှစ်ပါးချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့မေတ္တာဓာတ်သိချက်ဝင်ပြီးတပည့်တွေကိုစတင်ပွက်လက်ပါပြီဒီနေ့ဆင်ရှင်းပါသည်ဓမ္မသတင်းပွဲအခက်ရောက်ရှိလာကြသည်တရားချက်ခင်သူတော်ဆင်တွေ့လောက၌အမျက်ဆုံးဥစ္စာလို့ဆိုရတဲ့အကြောင်းအရာတစ်ခုသောဏဂန္ဓသုတ်တံကထုတ်လုပ်ပြီးတော့မှတ်သားနာကြကြရအောင်သောဏဂန္ဓသုတ်ကြီးတစ်သုံးလုံးတော့မဟုတ်ဘူးပေါ့ထုတ်သုံးမှာပါဝင်တဲ့ဒီအချက်နှစ်ခုသက်သောဘုရားကထုတ်သုံးတဲ့ဂန္ဓသုတ်ရဲ့တစ်နှစ်ရှုပ်အနေနဲ့သီလပညာနာမေတ္တံဘိက္ခဝေအဓိဝသနံသီလပညာနာမေတ္တံပြာမနာအဓိဝသနံယတိတံဧကမေခာယတိပြာမနာသောနာတန္တအနေရှိတဲ့ဟဲ့ပုံနာလောကသမိန်သူသည်နိုင်ရလောကတအတွင်းမှာယောအယံဧကဓမ္မောတိအကျင်ဧကဓမ္မဧကဓမ္မအခုရဲ့ဟောသတိပြောကြဆိုကြတယ်ဧတတိဝသနံသူဧကဓမ္မဧကဓမ္မဆိုတဲ့ဒီစကားရပြီသီလပညာတသီလနဲ့ပညာဒီနှခုတို့ဤအဓိဝသနံအမည်ဖြစ်တယ်လို့ဗဒ္ဓလူတို့ပြဖြစ်တော်မူသောဘယဘပိညုသည်ဝေါ်သာကရုဏာရှိတမိတာအခြင်းဟောကြားတော်မူခဲ့ပါပေသတည်လူလောကတစ်ခုလုံးရဲ့အမျက်ဆုံးဆိုတာလူတို့အမျိုးမျိုးပြောကောင်းပြောကြမှာပေါ့လေဘုရားဘာသာဝင်သူတော်ရှင်တွေကတော့လောကမှာအမြတ်ဆုံးပါလေဆိုလို့ဆေးကြ။အိုးသဗ္ဗညုဘုဒ္ဓဘုရားဟာအမြတ်ဆုံးပဲ။ကိရိယာဘာသာဝင်တို့လည်းပြောမယ်ပေါ့။အာဘောဆိုတဲ့ဘုရားသခင်သောမဟုတ်ကြီးစားတာအမြတ်ဆုံးပဲ။အစ္စလာမ်ဘာသာဝင်တို့လည်းပဲအာလာရှင်မြတ်သောမဟုတ်မုဟမ္မက်ကိရိယာဘာသာဟိန္ဒူဘာသာဝင်တို့ကလည်းမြမပိသနောရှိဝဒီလိုအမြတ်ဆုံးလို့ပြောကြမှာလူတို့ရဲ့အယူဆသောတော်မြတ်စွာဘုရားကိုယ်တော်မြတ်ကအဲ့ဒီလူခန္ဓာကိုယ်အပြင်ဘက်ကအရာဝတ္ထုမှန်တော်မြတ်လူလောကတစ်ခုလုံးရဲ့ဧကဓမ္မအမြတ်ဆုံးလို့တကယ်မဆိုဘဲနဲ့လူသားတို့ရဲ့ကိုယ်နှုတ်စိတ်နဲ့တစ်သက်ထဲတစ်ထက်ထဲပေါင်းဆက်နေတဲ့အရာဝတ္ထုကိုပဲဒါဘုရားဗုဒ္ဓကအမြတ်ထားပြီးတော့စကားပြောအဲ့ဒါဗုဒ္ဓရှင်တော်ရဲ့အဆုံးအမနဲ့တခြားဘာသာတရားတို့ရဲ့အဆုံးအမနဲ့ကကွာခြားသွားတာအဲ့ဒါဗုဒ္ဓရှင်တော်ရဲ့အဆုံးအမမှန်မှန်များကလူကိုပဋ္ဌာန်းထားစကားပြောဥပမာသီလဆိုလို့ရှိရင်ဒါကောင်းရင်ဘုံကဘုရားသခင်နဲ့အနန္တတဘိုးရှင်နဲ့ဘာမှမဆိုင်လူတို့ရဲ့အဲ့ဒါကိုယ်နှုတ်စိတ်သုံးပါးဒါနဲ့ပဲဆိုင်ဒီကားပြေသီလစောက်တိဆိုတဲ့နေရာမှာဝိရတိစေတသိက်နဲ့တတိနဲ့အဲဒီစေတသိက်နှလုံးကနေကိုယ်နှုတ်နှစ်ပါးကိုထိန်းသွားတဲ့ဒီသီကံလေးဟာဒါသီလ ဲ့ဒါကလူနဲ့တသက်သက်ဖြစ်နေတဲ့လူဘဝမှာအဲ့ဒါအမျက်ဆုံးပဲအဲ့ဒီလိုမျိုးကိုနှုတ်တစ်ပါးကိုဝိရတိနဲ့တတိနဲ့ဝိရတိဆိုတာကတော့အဝေးမှရှောင်ကျဉ်ခြင်းပေါ့ refraining from evil တတိကလည်းပဲ guardian of the mind ပဲစိတ်ကိုစောင့်အဲ့ဒီစေတသိက်နှလုံးနဲ့ကိုယ်နှုတ်တစ်ပါးကိုထိမ့်ပြီးတော့နေကြတာဒါသီလပြည့်စုံတာဒါဗုဒ္ဓရှင်တော်ရဲ့ဗိဓမာနိအကျသီလဆိုတာဘာလဲဆိုအဲ့ဒါပါပဲအဲ့တော့ကိုယ်နှုတ်တစ်ပါးကိုဒီဝိရတိနဲ့တတိဒီနှစ်ခုနဲ့ထိမ့်ကြတဲ့အခါမှာလူသားလင်းပဌာနအတ္တတကုရှင်တွေကတကုဘယ်လိုပဲရှိရှိသူတို့ဝိုင်းထိုင်ပြီးနိုင်တဲ့ကိစ္စမဟုတ်အဲ့ဒါကြောင့်လူသားပဒနာကိုဒီမှာတော့နှလုံးပဲပြောလာတယ်သီလနဲ့ပညာအင်းညာဆိုတဲ့ဥစ္စာလည်းပဲလူရဲ့နှလုံးသားတွေကဆွဲလာတဲ့ဒါစေတသိက်တစ်မျိုးပဲအမောဟလို့ခေါ်ရတဲ့ပင်ငိန်တည်းစေတသိက်ကိုဒါပညာပညာဆိုတာမှာပန်းစောက်ကလေးနဲ့ညရေးချတဲ့ဒါလေးဒုလည်းကလေးပဲနှလုံးပေါင်းထားတယ်ဘုရားရှင်တော်ရဲ့သကလုံးကသလုံးချင်းမှာအသေးစိတ်အိပဲပါတယ်။ဒါလည်းပဲလူနဲ့တစ်သက်သေးပဲ။လူခန္ဓာကိုယ်ရဲ့ကိုသုံးမောလူခေါင်းလေးကိုသုံးမောအုံနောက်သေးကိုသုံးမောရင်နှလုံးသားရဲ့ကိုအဲ့ဒီတင်ညာဆိုတဲ့အရာဝတ္ထုကိုအနန္တတကုရှင်မျိုးမျိုးတွေကပွင့်ပြီးလို့ရလာကြတာမဟုတ်ဘူး။ပရိသတ်လေးစိတ်နဲ့တွဲဖဲပြီးတော့အမောဟဆိုတဲ့ပင်ရှင်တွေစေတသိက်ကိုကြားလာကြရဲ့အဲ့ဒီပုဂ္ဂိုလ်တွေကဒါပညာဓာတ်ဖြစ်ကြတာအဲ့ဒီပရိသတ်လေးစိတ်ကိုတော့ဘုသူကဖန်ဆင်းထုတ်လိုက်သလဲဆိုလို့ကြည့်ရင်အဝါပေါင်းများစွာမှာကိုပြုလာပြောလာကြံလာတဲ့စေရနာကဖန်ဆင်းထုတ်လိုက်တာအဲ့ဒီတော့ဘုရားဗုဒ္ဓရဲ့ဒေသနာတော်အရာဘာပဌာနာလဲဆိုလူသားလည်းပဓာတတရားလူကိုအတော်တဘိုးထားတာဘုရားရှင်တော်ရဲ့ဝါရဖြစ်သီလပညာနာမေတ္တာဘိကဝေဒီဝတ္တနာယတိတံဧကမေကာယတိဧသောနာတ္တနဆိုတဲ့ပုံနာလောကမှာမြတ်ဆုံးဥစ္စာမြတ်ဆုံးဥစ္စာလို့လူတို့ပြောဆိုပြောဆိုနေနေကြတယ်အဲ့ဒီအမြတ်ဆုံးဥစ္စာဆိုတဲ့ဒီစကားဟာသီလနဲ့ပညာကိုခေါ်တယ်။သီလပညာတိဝဆန္နံသီလနဲ့ပညာဒီနဲ့ကုသိုလ်ရမည်ပါပဲလို့တတ်တာ။လူနဲ့တို့ဆရာဖြစ်တော်မူသောဘုရားသတ္တညုတ်တေဝောစကရုဏာရှိရှုဟောပြတော်မူခဲ့ပါပေသတည်း။ဝိသုဒ္ဓိမေအတ္တကရာကြီးမှာသီလကန္တသီလနိဒိသာဆိုတဲ့နေရာမှာသီလလူတို့ရဲ့ခြေထောက်နဲ့တူတယ်ဒီလိုပြောတယ်။ဩပညာဘုံမိနိဒိသာကြတော့ပညာဆိုတာကလူတို့ရဲ့မြင့်လုံးဝိသုဒ္ဓိမေအတ္တကရာကျမ်းကြီးမှာသီလနိဒိသာသမာဓိနိဒိသာပညာနိဒိသာဆိုတာခန်းကြီး၃ခန်းတခါတလေဖွဲ့ပြီးတော့ဥဒ္ဓိမေကျမ်းကြီးကိုဘုရဘောဓမတိကြီးပြုစုတော်မူတာသီလကံမှာသုံးသက်တော်မွတ်တဲ့စကလုံးလေးတွေကိုကြည့်တဲ့အခါမှာကိုဘုန်းကြီးတို့အားလုံးပြိဿနှလုံးမှတ်သားဖို့ဘုန်းကြီးတို့ပြောထားမယ်သီလသည်လူတို့ဤခြေထောက်နဲ့တူတယ်ပညာကတော့မျက်လုံးနဲ့တူတယ်ဘိဒာရဲ့သီလကဗာနဲ့တူပညာကခြေတော်မပါတဲ့သူသည်ဘောလိုတဲ့ပိုက်ဘောလိုရာခကြီးကိုမရှပ်နိုင်သလိုပဲသီလမရှိဘူးဆိုတဲ့ပုဂ္ဂိုလ်ဟာဘဝခကြီးကိုပုံမှန်တဲ့အတိုင်းပေါက်ရောက်အောင်မရှောက်နိုင်ဘူးတဲ့ဒါဝိသုဒ္ဓိမေသကဘဝဒီကိုချင်းတရားကောင်းကောင်းနဲ့ခကြီးဆုံးအောင်ဆောက်သွားပြီကိုချင်းတရားကောင်းလို့ကျွေးရင်ဘဝခကြီးပြည့်စုံအောင်ဆောက်လို့ရတယ်ကိုချင်းတရားချွတ်ရွေးရင်ဘဝခကြီးလက်တော်ဝိုက်ချိုးတာနဲ့တူ အဲ့တော့ကြီးအစုံနဲ့အစုံနဲ့ရှောက်တော့ရှောက်သွားပြီခကြီးဆုံးသွားဟိုကြတော့ဂိတ်တစ်ခုတွေ့အဲအဲ့ဒီခကြီးကိုရှောက်တဲ့အခါမပေါ့လေနောက်ဆမလီတစ်ခုကိုတခြားထားအဲ့ဒီခကြီးကိုရှောက်သွားတဲ့အခါမှာသီလခြေတုံးနဲ့ရှောက်သွားတဲ့အခါအဲ့ဒီလမ်းခကြီးဟာကျန်းသလားချောသလားဂျိုက်ရှိသလားကျင်းရှိသလားသုရှိသလားမစင်ရှိသလားသတိငါခကြီးဘလောက်ရောက်တယ်လဲကျိုးရှိသလားကျိုးမဲ့သလားလို့ကိုခကြီးရဲ့တန်ဖိုးကိုကိုယ်တိုင်ကြည့်ဖို့ဆိုတဲ့နေရာမှာကတော့ပညာမျက်လုံးနဲ့ကြည့်ရတယ်ဘဝလမ်းခကြီးကိုလျှောက်တော့သီလခြေတော်နဲ့လျှောက်အဲ့ဒီဘဝခကြီးအကျဉ်းအမှုကိုကြည့်တဲ့အခါမှာပရိသတ်ရဲ့ဘာမျက်လုံးနဲ့ကြည့်မယ်ပညာမျက်လုံးနဲ့ကြည့်မယ်အဲ့ဒီအဲ့ဒီတော့ခြေတောင်းတဲ့မျက်လုံးမျက်လုံးနဲ့ခြေတောင်းလူတယောက်ရဲ့ခန္ဓာမှာမရှိမဖြစ်တဲ့အရာဝတ္ထုနှစ်ပါးလူကိုယ်လူဘဝမှာမရှိမဖြစ်တဲ့အရာဝတ္ထုနှစ်ပါးပါလေခြေတောင်းနဲ့မျက်လုံးခြေတောင်းမှာပါလမ်းမလျှောက်တဲ့ကိုမျက်လုံးမှာပါရင်လျှောက်တော့လျှောက်တယ်အကန်းလမ်းလျှောက်တာအဲ့တော့ဘဝဤခြေတော့ the food of life ဆိုတာကဘာလဲဆိုရင်ဘာချုပ်ဘဝရဲ့မျက်လုံး the eye of the life ဆိုတာဘာလဲဆိုရင် wisdom လို့ဝိသုဒ္ဓိနဲ့အတ္တကမှာဒါဆိုတာ။ဟောဘုန်းကြီးတို့ပြိဿဒီခြေတော့နဲ့မျက်လုံးဆိုတာလူနဲ့တစ်သက်ခဲနေသလိုပဲသီလနဲ့ပညာဆိုတာလည်းပဲလူနဲ့ခွဲထုတ်လို့ရမလားလူသာပဒါနတရားအင်းတော့ကြောင့်ဟိုးအတော့ပဲတင်းကြည့်ဒီမှာဗုဒ္ဓရှင်တော်ရဲ့အဆုံးကဗုဒ္ဓသေဒနာဗုဒ္ဓရှင်ဗုဒ္ဓတိချင်းဟာလူရင်းအနှစ်ကလေးတစ်လုံးနဲ့မိအောင်ပြောသားမှာဗျာဘာများလဲဆိုရင် homocentric teaching လို့ဒီလိုပြော homocentric လူကိုဗုဒ္ဓပြီးတော့ဆုံးမတာကဗုဒ္ဓရဲ့ဝါရလူကိုပဒါနမထပါနဲ့တကောရှင်ဘုရားသခင်ကိုပဒါနထပြောပါတယ်ဆိုလို့ရှိရင် theocentric teaching theocentric teaching ဘုရားသခင်ပဒါနတရားအဲ့တော့ဗုဒ္ဓဝါရနဲ့တခြားဝါရတို့ရဲ့ခြံတန်းချက်ဟာအဲ့ဒါဖြစ်လာတယ်အဲ့လိုဖြစ်တော့ဘုန်းကြီးတို့ပရိသတ်ကဒီ homocentric teaching လူပဒါနလူကိုဗဟုထဟောတဲ့တရားမျိုးကျိုက်တာကျိုက်နိုင်တယ်ဆိုလို့ရှိရင်တော့ဒီလူဘဝဟောတံမီလူဘဝကိုဘုတံဖို့မထားဘဲနဲ့တကူရှင်တွေကိုတံဖို့တတ်တဲ့ဒီ homocentric teaching ကိုကျိုက်သွားပြီးရင်တော့ကိုယ်ဘဝတံဖို့မဲ့သွားအဲဒါကြောင့်လည်းနောက်တစ်မျိုးပြောနေတယ်ကဓမ္မဆိုတာဟာဘာနဲ့တူလဲဆိုရင် just like an uplifting system လူဘဝတစ်ခုကိုပြင့်ပေးတဲ့စနစ်တစ်မျိုးပဲလူဘဝတစ်ခုကို uplift ပြင့်ပေးကိုယ်ကိုယ်ကိုတန်ဖိုးမထားတဲ့လူဘဝကနေပြီးတော့ကိုယ်ကိုယ်ကိုတန်ဖိုးထားတဲ့ဘဝမျိုးအဲ့လိုအသီးမျိုးရအောင်ပြင့်ပေးတာဟာဘာလဲဆိုရင်ဒီဓမ္မပဲလို့ပြေသာကြီးဒီလိုနားလည်အောင်အဲ့တော့ဘုရားသောဗျာကသီလပညာနာမေတ္တတိဝေသနံယိရိတံဧကမေကာယတိ။ဇာဝနာသောတ္တနာမြည်ရှိတဲ့ဟေပုံနာ။လောကသမိန်လူတိနာယလောကဓာတ်တွင်မှယရိရာယောအယံဧကဓမ္မောတိအခြင်းဧကဓမ္မရဲ့လူတွေပြောပြောလို့နေနေကြတယ်။ဧတံဤသောဧကဓမ္မောတိတိဝေဒနာသုဧကဓမ္မအမျိုးဆုံးဥစ္စာအမျိုးဆုံးတရားများဆုံးအရာဝတ္ထုဆိုတဲ့ဒီစကားဟာသီလပညာနံသီလမရှိရင်ခြေကျိုးသလိုတဲ့ဘဝခရီးမှမကြောက်နိုင်တော့ဘူးပညာမရှိလျင်လျှောက်တော့လျှောက်တဲ့ကံလမ်းလျှောက်သလိုဖြစ်မှာမို့လို့ဒီနကုသီလူလောကတကုလုံးတဲ့မရှိမဖြစ်တဲ့အရာဝတ္ထု very essential prerequisite of life လူတို့ရဲ့ဘဝမှာမရှိမဖြစ်တဲ့ပစ္စည်းနှစ်ခုခြေနဲ့မျက်လုံးလိုပဲလို့အ အဲ့ဒါကောဧကဓမ္မောတိဧကဓမ္မဟူ၏တတ္ထာနလူတော်ဆရာဖြစ်တော်မူသောဘုရားသတိညိုသည့်အဝေါ်စာတရုဏရှိသာပိတ္တအခြင်းဟောကြားတော်မူခဲ့ပါပေသတည်းသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသီလဆိုတဲ့ဥစ္စာလူသားတွေရဲ့အဲ့ဒါယင်တစ်မျိုးပဲမောတော်ယင်လားယထာဆိုတဲ့ယင်လားလေယင်လားရေယင်လားယင်တစ်မျိုးမျိုးယာနသီလယင်နဲ့တူတယ်လို့ပညာကတော့ဗာနဲ့တူတယ်ဆိုလို့ရှိရင်ပေါ့နဲ့တူတယ်ဆိုပြီးတော့ဒီလိုဥပမာလေးနှစ်ခုအဲဥပမာတွေထပ်ဆင်းပြီးတော့ရှင်းပြဘဝခကြီးလူတွေကခကြီးစီသွားတဲ့အခါမှာရှင်လေးနဲ့သွားမှသက်တာရရအဲ့ဒါကြောင့်ရှင်စီပြီးတော့ခကြီးသွားကြဘလို့ပဲကိုချင်းတရားကောင်းပြီဆိုလို့ရှင်းပြဘဝခကြီးဟာဘလောက်ရှိရှိပြိတ္တသူဟာအပင်လေးပါးကဧကံလွတ်ပြီးတော့အဲ့ဒါချမ်းသာတဲ့ဘုံဘဝတွေမှာအဲ့ဒါသူသွားနေရတယ်။သံသရာရှည်ခြင်းရှည်အောင်တော့ကိုချင်းကောင်းသူတို့လည်းသရာဟာချမ်းသာဒုက္ခနဲ့ဆင်းရဲဒုက္ခမရှိတော့ဘူး။အဲ့တော့ဘဝမှာသီလသည် just like the heat ရင်းလိုပဲအဲ့ဒီရင်းစည်းပြီးတော့ခရီးသွားဟိုလေးကြာရောဂိတ်တစ်ခုတွေ့အဲ့ဒီဂိတ်ကို how to open body ဘာနဲ့ဖွင့်မလဲဆိုလို့ရှိတယ် to open the gate အဲ့ဒီဂိတ်ကိုဖွင့်ဖို့ရတယ်အဲ့ဒီ essential instrument along အပေါ်ဝင်တဲ့ဒီပစ္စည်းတခုကတော့ it is wisdom ပညာနဲ့ဖွင့်ရလေလို့ဒီလိုဆိုထားဘုမနိဗ္ဗာန်ဆိုတာကိုဟဲ့လားအဲ့ဒါမြို့တော်ကြီးတခုလို့သဘောထားရှင်းသားမှာဂိတ်ရှိနေဂိတ်ကဘာတွေပိတ်နေတယ်လဲဆိုဥမာပဲနိဝရဏ၅ပါးနဲ့ပိတ်မလားကိလေသာ7ပါးနဲ့ပိတ်မလားပိတ်နေလိမ့်မယ်နိဗ္ဗာန်ဆိုတဲ့မြို့တော်ကြီးနိဗ္ဗာန်ဆိုတဲ့ပန်းတိုင်ကိလေသာတွေနဲ့ပိတ်ဆို့နေလို့ရှိရင်အဲ့ဒါကိုဘာနဲ့ဖွင့်တယ်လဲဆိုရင်ပညာနဲ့ဖွင့်အဲ့ဒီဂိမ်းပေါက်နှံကိုရောက်အောင်သွားတာကသီလဆိုတဲ့ရင်ကိုစီးပြီးပါလို့ဝိသုဒ္ဓိမဲ့ဆရာတော်ကဒီလိုနှစ်မျိုးပြောတယ်အလုံးမသားလူဖို့ရလွယ်ကူပြီးတော့ဟလာကြိုက်စရာကောင်းတဲ့အဆုံးမဖြစ်တယ်။ဒါကြောင့်ဒီအရာဝတ္ထုနှစ်ခုတဲ့သီလနဲ့ပညာလူသားတို့မှာမရှိခဲ့ရင်သို့သူတို့ဘဝအမြတ်ဆုံးဥစ္စာမရဘူးလို့ဘဝကြီးအမြတ်ဆုံးဥစ္စာကိုဒီအရေးချင်းနှစ်ပါးပြောပါရသော်ဗျာကိုရောမြတ်နဲ့ပါဏခန္ဓာလို့ခေါ်တဲ့ပုံနာတို့အင်္ဂတန်းရဲ့မြို့သံပါဆိုတဲ့မြို့တော်ကက်ကရာဆိုတဲ့ရေကန်ကြီးရဲ့ကမ္ဘာဆွနေကြတယ်ပုံနာကြီးတော့ကလည်းပုံငယ်ရိယာပေါင်းထောင်ပေါင်းများစွာပါတဲ့ဝိရကျန်တပက္ခံကတ္တတဲ့ပမောက္ခပုံနာသုဒ္ဓတပည့်ခေါင်းပညာသင်ကြတဲ့ဒေရင်သင်တဲ့ပုံသားလေးတွေညာစွာဘုရားရှင်ကိုယ်တော်မြတ်ကလည်းတပါးလေးကြွတာမဟုတ်ဘူးယဟန်တော်အရှင်မြတ်ပန်းလာရအဲ့ဒီဗျာမဏ္ဍဥစုကြီးနဲ့ဒီဘက်ကသမဏ္ဍဥစုကြီးနှစ်ခုတို့ဟာအင်္ဂတိုင်းသံပါမျိုးရဲ့ကိကရဆိုတဲ့ဒီကန်ကြီးကံမယုံမှတွေ့ပြီးတော့ဆင်းနေကြသင်္နေတော့မြတ်စွာဘုရားကဟေသောဏတာသာသင်တို့အမျိုးဟာဘာမျိုးလဲဘောဂောဓမအိုအရှင်ဂောဓမအာမကံကုအာမကံဇာတိအကျဉ်တို့ရဲ့မျိုးဆက်သည်ယမနောဗျမနာမျိုးဖြစ်တယ်မြတ်စွာဘုရားပြီးတော့အမျိုးဟာဗျမနာပါကဗံဦးကလူတို့ရဲ့အယူအဆအိန္ဒိယကရှေးအောင်ကျန်းနေမှာ ဗုဒ္ဓရှင်တော်ရဲ့ပိဋကတ်ချမ်းမြမ်းမှလည်းပဲလာတယ်။သဘာဝလူတို့ရဲ့အယူဆအရာလူမျိုး၄ပါးလို့သဘာဝကသတ်မှတ်တယ်။ခန္ဓာယမနာမျိုးရည်ဝိသမျိုးရည်သုဒ္ဓမျိုးရည်လို့မျိုးကြီး၄ပါးခန္ဓာယဆိုတဲ့အမျိုးကတော့မြေကြီးတွေအကုန်လုံးကိုအုပ်ချုပ်သိမ့်ပိုက်ပြီးတော့မင်းလုပ်တဲ့အမျိုးတွေကိုခတ္တယဒီကြီးအကုန်ပိုင်ခိတာတံဒေဝတိခတ္တယောဒီကြီးပိုင်ယမနာဆိုတဲ့အမျိုးကတော့ဝေဒကျမ်းမှန်များကိုအကုန်လုံးသိမ့်ပိုက်ထားပြီးတော့အဲ့ဒီခေတ်ကဝေဒတတ်မှပညာတတ်ဆိုတော့ဝေဒတတ်ထားရင်သူတို့ကဒါပညာရေးလောကမှာယမနာဣရယဆုသာမဆိုတဲ့ဘီရင်သုံးမှုသူတို့လက်ထဲသာသီဘာယီလောကန်းနဲ့အကုန်ပိုင်ပြီးတော့တိလုတ်ကြတဲ့လူမျိုးတွေအဲ့ဒါကြတော့ဝိသမြေကြီးလည်းမပိုင်ဗေဒင်လည်းပဲမတတ်ဗေဒင်လည်းမပိုင်သီဘာယီလည်းပဲဘာမှမပိုင်မြေကြီးပိုင်တဲ့ခတ္တိယတွေကခိုင်သမျှလိုအပ်မယ်ဗေဒင်ပိုင်တဲ့ဗြမဏတွေခိုင်စေသမျှလိုအပ်မယ်ဒီပါရီပိုင်တဲ့သတိခဲနေမြလောက်ရမယ်ဒါလဲဆိုလောက်တော်မလေသမားစေရအဲ့ဒီအမျိုးကိုသုဒ္ဓလို့အမျိုးကြီးလေးတကညာသုဒ္ဓရအဲ့ဒီအမျိုးကြီးလေးပါတဲ့မှာဘုန်းကြီးတို့မြတ်စွာဘုရားပရိတ္တကြီးသိတာတယ်သိကြလို့ခေါ်ဆိုတယ်သို့မဟုတ်ရင်ပါကီယလို့ခေါ်ဆိုတဲ့မင်းမျိုးခတ္တယမျိုးကမ္ဘာဥလူရင်လို့စပေါ်ပေါက်တဲ့အချိန်ကစပြီးတော့ခတ္တယဆိုတဲ့မင်းမျိုးဟာအကျင့်၁၀ပါးကိုကောင်းကောင်းသိ။အဲဒီခတ္တယဆိုတဲ့မင်းတို့အုတ်ချုပ်ခံတဲ့လူတွေကတော့ကျင့်တာက၅ပါးဆိုတဲ့သီလကိုကျင့်ညာ။အဲဒါကြောင့်အုတ်ချုပ်ခံပုဂ္ဂိုလ်တွေရဲ့အကျင့်က၅ပါး၊အုတ်ချုပ်တဲ့မင်းက၁၀ပါးသို့တော့ငါးပါးသာကျင့်တဲ့ပုဂ္ဂိုလ်ကဆယ်ပါးကျင့်တဲ့ပုဂ္ဂိုလ်ကိုအမြတ်ထားအဲဒါကြောင့်မြတ်စွာဘုရားကပြောတယ်လူမျိုးကိုအမြတ်ထားစကားပြောမယ်ဆိုရင်ခတ္တယဆိုတဲ့မင်းမျိုးကအပြတ်ဆုံးပဲအိန္ဒိယဆယ်ပါးကိုကျင့်သုံးကြလို့ခတ္တယသစ္စောဇနိတသမေယေဂုတ္တပတိတာရိနောသန္တိသသမိန်လူလောကကြီးအတွင်းမှာရေခြင်းသူတို့သည်ဘုဒ္ဓပရိပါရိနောအမျိုးအနွယ်ကိုလေးပြပြီးတော့စကားပြောဆိုလေရှိကြလေကောင်းဤဒေသူတို့အမျိုးအနွယ်ကိုလေးပြပြီးတော့စကားပြောကြတဲ့လူတို့တွင်ခတ္တယောမင်းချင်းတရားစေပါကောကောက်စွာကျင့်သုံးတဲ့ရေမြေပိုင်သာသို့ရတဲ့မင်းမျိုးဟာသေသောသစ္စာတရောအကျင့်စင်မျိုးကျင့်တဲ့အတွက်ကြောင့်အမြတ်ဆုံးပုဂ္ဂိုလ်မျိုးရဲ့လို့တထဘောကောင်းစားမသွေမှတ်တိုက်ပါပဲကောင်းသတည်းဓမ္မတို့ဆိုရင်သောဏတန်တော်ဘုရားရှင်ကိုယ်တော်မြတ်ကမေးကြည့်တဲ့ဟိသောဏတန်တတို့များကခတ္တယမျိုးပခတ္တယဆိုရယ်မင်းမျိုးမှာအကျင့်တရား၁၀ပါးရှိတယ်မင်းကျင့်တရား၁၀ပါးသင်တို့ပြမနာမျိုးတွေကဘာအကျင့်ကိုဘယ်နှပုတ်ကျင့်တယ်လဲဘလောက်တောင်ကျင့်တယ်လဲဆိုတော့သောဏဒါဒကပြောတယ်သီလဆိုတဲ့စာလုံးတော့တပည့်တော်ဖတ်ဘူးကြားဘူးတယ်ဗျာကိုကျင့်တရားဘာကျုပ်ဆိုတာတော့ကြားဘူးပါလေသို့သောအဲ့ဒီသိက္ခာပုဒ်ကဘယ်နှပုတ်ရှိတယ်ဘလောက်ကျင့်ရတယ်ဆိုတာတော့ဝေဒကျမ်းတွေမှာမတွေ့ဘူးကြည့်ရိုးရိုးပဲဝေါခံချသလုံးမရှိတကယ်ကျင့်နည်းရှိဝေဒကျမ်းတွေမှာဒီတိုင်းပဲဝိပဿနာဆိုလို့ရှိရင်လည်းသလုံးလေးတွေတော့ရှိတယ်ဥပနိစ္စဉာဏ်ကြီးများမှာဒါပေမဲ့ကျင့်နည်းကြတော့မရှိဘူးရသော်ဘုရားသာသနာတော်မှာလာတဲ့စလုံးတွေသူတို့ယူယူပြီးတော့သုံးထားပြီးတော့သူတို့ကျမ်းနေတယ်ရောက်ကိုယ်လည်းပဲသီလာတယ်ဘာလဲသီလာကမင်းဘယ်လိုကျင့်မလဲကြောစမ်းလို့ဆိုတော့ယမနာကြီးမပြောနိုင်
အကယ်၍ပါဏတိပါဒဝေရမဏိသိက္ခာပရသမာဓိယာမိလို့ပြောရင်ညတ်တော်ပြန်တယ်အဲ့ဒီမှာသူဉာဏ်တိုင်းအလားခဲ့လို့ပြောရင်တော့ confrontation ပေါ့ထိတ်တိုက်သူဒုက္ခပြတ်။ဘာကြောင့်လဲဆိုတော့သတ္တဝါတွေကျွဲတရားဆင်တရားမြင်းတရားစိတ်တရားသိုးတရားအဲ့လိုသတ္တသတိကရစ်ဆိုပြီးတော့သတ္တဝါတွေကိုရာကောင်းများစွာသတ်သတ်ပြီးတော့ရစ်ပူဇော်တာဟာဒီပုံသားတွေဗြမဏဟောဒလာမင်းကြီးအိမဲ16ချက်မဲ့ဗနဲ့မိုးလင်းတော့ပုံသားအရင်မေးတာမင်းသီးသီးစီနန်းစီစီရောမင်းအသက်ရောအန္တရာယ်ရှိဒါဆိုဘာလုပ်မလဲဆရာကြီးဘယ်လိုရှင်းမလဲဆိုတော့မှတတ္တသတိကရေပူဇော်ရမယ်ဆိုတာပုံသားတွေပြောတတ္တသတိကဆိုတော့ယောက်ျားလေးတရားမိန်းမလေးတရားရှင်တရားမြင်းတရားသိတရားသိုးတရားကျွဲတရားနွားတရားတရားတရားခုနှစ်လိအကောင်အသက်ရှိတဲ့တတ္တဝါခုနှစ်ရာသတ်ပြီးတော့နတ်တင်ဖို့ရပုံသားတွေပြောတာအဲဒါကြောင့်ဣရုဝေဒလို့ဆိုတဲ့ဥဒ္ဒါဟာသူတို့ရဲ့လာဘုရားအမျိုးမျိုးကိုပူဇော်တဲ့ဘုရားအမျိုးမျိုးရဲ့ဂုံကြီးစုလို့ပြောပြတဲ့အကျမ်းဣရုဘုရားအမျိုးမျိုးကိုပူဇော်တဲ့ရစ်ပူဇော်တဲ့ဤစနစ်မျိုးစုံကိုပြောပြတာယေဇုအဲ့ဒီဘုရားမျိုးစုံတို့ကိုရစ်ပူဇော်တဲ့ဤမျိုးစုံနဲ့ပူဇော်တဲ့အခါမှာယုတ်ပတ်တရစေဖို့ရာကာထာမန္တန်တွေကိုပေါ်ပြတာကပါမဆိုပြီးတော့ဝိရကျန်သုံးခုကဒါအဲ့ဒါကိုပုံသားတွေကဗြဟ္မာကြီးဟောတာတို့ဗြမဏမျိုးတွေပဲသင်တိုက်တယ်ကျန်တဲ့လူတွေမသင်တိုက်ဘူးဆိုတော့မနိုပိုလိုက်လုပ်ပြီးသိမ့်ပိုက်တာသိဝက်တာအဲ့ဒါကြောင့်အဲ့ဒီခေတ်ကပညာရေးမှာပုံနာပဲတတ်တယ်ကျန်တဲ့လူမတတ်အဲ့တော့ရှင်လူတယောက်တောင်မှကံကောင်းဆုံးမှလို့ရှင်မင်းဖြစ်အဘိသိသုံးမလို့ဆိုလို့ရှိရင်ပုံနာမပါပဲနဲ့ရှင်မင်းအဘိသိသုံးမရဘူးသူကအမျိုးမျိုးအခါတော်တွေပြီးပါတွေပြီးအလားတွဲ့ချဲစီမံပေးမှဟိုရှင်မင်းလည်းပဲပြင်မော်တက်ခွင့်ရသူတို့နေရာကျဲကျဲကြီးယူထားကြတာအဲ့ဒါမြတ်စွာဘုရားကိုတော်မြတ်ရဲ့ရှေ့မှောက်မှာဟေးသီလဆိုတာဘာလဲ။ဟောတတ်တဲ့အမှုဆောင်တာသီလပါဘုရားလို့ပြောလိုက်ရင်သောဏဒဏ်ကဒုက္ခဖြစ်သွားမယ်။ရစ်တပ်ပူဇော်တဲ့နေရာမှာသူတို့ထိတ်တန်းကအဲ့ဒါကြောင့်မို့လို့လဲထင်ပါတယ်။သာလုံးပဲသိတယ်ဘုရားတဲ့အသေးပဲမသိဘူးလို့ဘုရားသူဒီလိုလျှောက်တာ။အဲ့တော့ဗျာမအခတ္တိယဗျာမနာဝေသသုဒ္ဓကဘာဥကလူတွေယူဆတဲ့အမျိုး၄ပါအိန္ဒိယကလာတဲ့ဝါဒဒီကနေ့ခေတ်တော်လူမျိုးတွေဗမာပြည်တွင်ပဲဟလာပြည်တော်စုမြန်မာနိုင်ငံမှာတည်းပဲလူမျိုးဟာကြာနေကြည့်ပြီးတော့ကြည့်အဲ့တော့ဒီမှာဘုရားဆက်မိန့်တဲ့စကားကတယောသေတောဇဏိတသမိန်ရေကောတာပတိပါရီနောလူမျိုးကိုအမြတ်ဓာတ်စကားပြောရင်တော့ကွာတဲ့ဘင်းမျိုးကအမြတ်ဆုံးပါ။ဘာကြောင့်လဲအကျင့်တရား၁၀ပါးရှိတော့ဒါဘုရားရှင်းပြ။လူမျိုးကြီးစကားမပြောစတဲ့ဆိုရင်တော့ကတ္တိယယောပြမနာယောဝေသယောသုဒ္ဓယောဘာမှမပြောနဲ့။ဒါလားဗမ္မာရိရှင်းနေချင်းနေကချင်းနေကရတဲ့ပဥ္ပလောင်ပဒေါင်းတယုတ်ကလာအင်္ဂလိပ်အမေရိကန်လူမျိုးကြီးစကားဘာမှမပြောနဲ့။လူဆိုလို့ရှိဝိဇာစရဏသံပန္နောပုတ်တိထောဓေဝပန္ဓုပေ။အကျင့်လည်းကောင်းမယ်အသိလည်းရှိမယ်ဆိုရင်တော့လူတဲ့နတ်တဲ့အဲ့ဒီအကျင့်နဲ့အသိရှိတဲ့ပုဂ္ဂိုလ်ဟာအမြတ်ဆုံးပဲပေါ့ကောင်းပေါ်ကောင်းပေါ်မှာရှိနေတဲ့မြစ်တွေမြစ်တွေကရေတွေကပင်လယ်တွေနေတိုင်းရှိတယ်။ဒီယာဝရီတို့ကျင်းတွင်တို့စစ်တောင်းတို့သံလွင်တို့ဟိုအတောင်ပဲသွားကြည့်လိုက်ဂင်္ဂာယမုန်နာမဟိသရပုအစီရဝတိဟိုအနောက်ပဲသွားကြည့်လို့နိုင်မြစ်တို့ရိုင်းမြစ်တို့သိမ်းမြစ်တို့မစ္စစ်ပီတို့ဟုတ်လားကိုလိုရာဒိုတို့မြစ်အဲ့ဒီနံမေရီဟာပဲပေါ်မှာပဲကွဲတယ်ဆိုဂုံးပေါ်မှာပဲကွဲပင်လယ်ရဲကိုဒီကြီးအလုံးရောက်သွားပြီဆိုလို့ရှိရင်မ
သူ့နာမည်နဲ့သူတခြားစီနေလို့မရဘူး။ဒါကတော့အေယဝရီကရေပဲ၊တန်ကချင်းသွင်းကရေပဲဆိုဟိုပင်လေးမှာသူ့နာမည်လေးနဲ့သူအမျိုးနဲ့သူတခြားစီနေလို့မရဘူး။အကုန်လုံးမြစ်တကမြစ်တွေအမိတွေပျောက်ပြီးတော့နံသောအရာတစ်ခုလည်းမအကုန်ပေါက်အဲ့ဒီအမိတွေအမိတွေအကုန်ပြောက်ပြီးတော့ပြန်လဲ့လဲ့အယောင်ဆင်းတစ်ခုတည်းမှာဟုတ်ပေါ့အယောင်ရောအရသာရောပင်လေတည်းမှာတမျိုးတည်းပဲရှိတယ်မြင့်တေကုန်းပေါ်မှာပဲနာမည်အမျိုးမျိုးပွဲပြားခွင့်ရတယ်ရတာရောပင်လေထဲမှာတမျိုးတည်းပဲရှိတယ်မြင့်တေကုန်းပေါ်မှာပဲနာမည်အမျိုးမျိုးပွဲပြားခွင့်ရတယ်ပင်လေထဲမှာအရသာလည်းတစ်ခုသေးပဲအယောင်သွေးလည်းတစ်ခုသေးပဲကုန်ပေါင်းဟိသောဏတန္တငါဘုရားကဒိသသနာတီထောင်ထားတာပင်လေကြီးလို့တီထောင်ထားတာဝိဇ္ဇာနဲ့သရဏနဲ့သာပြည့်စုံရင်ငါဘုရားသာသနာမှာခတ္တိယလည်းမရှိဘူးဗျမနာလည်းမရှိဘူးဝိသလည်းမရှိဘူးသုတ်တာလည်းမရှိဘူးအကျင့်လည်းကောင်းမစေအသိပညာလည်းရှိမစေဘာလူမျိုးမဆိုတဲ့ငါဘုရားရဲ့သာသနာမှာသမ္မန္တအမိတစ်ခုထဲမှာအကုန်ပေါင်းတယ်ပရိသတ်ရဲ့ဘယ်အမိထဲမှာအကုန်ပေါင်းအကျင့်နဲ့အသိဝိဇ္ဇာနဲ့သရဏရှိပါစေတရုံရောကလာရောအင်္ဂလိပ်အမေရိကန်ချင်းကချင်းကြားပေါ်ပလောင်ပတော်ဘာလူမျိုးမဆိုရဗုဒ္ဓသာသနာရတဲ့ကိုဝင်ပြီးပြီဆိုရင်တမဏဆိုတဲ့အမိတစ်ခုထဲမှာအလုံးပေါင်းတယ်ဒါတဲ့ပေါ့တမဏဆိုတာငြိမ်းချမ်းဘူးလို့အဓိပ္ပာယ်ရသောမောရင်ငြိမ်းချမ်းအောင်ကျင့်နေသူလို့ဒီလိုပြောလို့ရကိလေသေသမေတိတိသမနောကိလေသေကိလေသာတို့ကိုသမေတိတိငြိမ်းချမ်းစေတတ်တဲ့အတွက်ကြောင့်သမနောသမနာခေါ်တယ်ကိလေသာခန္ဓာကိုငြိမ်းချမ်းအောင်ကျင့်တဲ့ပုဂ္ဂိုလ်ကိုပရိသတ်ရဲ့ဘာလို့ခေါ်မယ်သမနာအဲဒီကိလေသာကသိကိုပန်းနဲ့ငြိမ်းစေတယ်ဆိုရင်ကိုယ်နဲ့နှောက်နဲ့လွန်ကျူးတာတွေအကောင်လုံးကိုတော့သီလနဲ့ငြိမ်းချမ်းစေတယ်။ကိုယ်နဲ့နှုတ်နဲ့လွန်ကျူးမှုမသမျှကိုသီလနဲ့ငြိမ်းချမ်းစေတယ်။စိတ်ထဲကလွန်ကျူးတာတွေသုံးဉာဏ်တွေအကောင်လုံးကိုတော့ပညာနဲ့ငြိမ်းချမ်းစေတယ်။ဘာနဲ့ဘာနဲ့ပညာနဲ့ငြိမ်းစေတယ်ပညာကိုဝိဇ္ဇာလို့ခေါ်မယ်သီလကိုသရဏခေါ်မယ်အဲ့တော့လူအရေးချင်းကဒီနှစ်ခုနှောက်လိုက်လို့ရှိရင်ဘယ်လူမျိုးမှအဖို့မတန်တော့ဘယ်တိုင်းဒီကဘယ်လူမျိုးဘလောက်တော်တွေတတ်တယ်ပဲပြောပြောသီလနဲ့ပညာ virtue in wisdom အဲ့ဒါကိုဖယ်ပလိုက်ရင်ဘယ်လူဘဝမှာမှတန်ဖိုးမရှိတော့ဘူးဒီနှခုပြေဆုံးကြီးဆိုလို့ရှိရင်တော့ဘယ်လိုမျိုးမလို့တံပိုးရှိတယ်။သီလနဲ့ပညာပါတယ်ပါတယ်။ဝိဇ္ဇာသရဏသံပန္နောသောတိတော်ဒေဝမနုသေ။ဒေဝမနုသေလူတဲ့တဲ့ပြမာရေပဲဒေမာပဲဖြစ်ဖြစ်။ရောချင်းသူဒီဝိဇ္ဇာသရဏသံပန္နောဝိဇ္ဇာသရဏနဲ့ပြေဆုံးကြီး။သောတောဝိဇ္ဇာသရဏနဲ့တည်ဆုံတဲ့ပုဂ္ဂိုလ်ဟာသေတော်သစ္စာတရောလူလောကတစ်ခုလုံးနတ်လောကတစ်ခုလုံးပြမလောကတစ်ခုလုံးတတ္တလောကတစ်ခုလုံးမှာအမြတ်ဆုံးသောပုဂ္ဂိုလ်မျိုးဟူ၍တထာဂောကောင်းစွာမတွေ့မှတ်ထိုက်ပါသည်ကောင်းသတိေပါဏတန္တသင်တို့ရဲ့ဗျမနမျိုးမှာအခြေခံအရေးချင်းသတ်မှတ်ချက်ဘယ်နှခုရှိတော့မေးကြည့်ငါမျိုးပါဗျာအရိတော်စ ဆိုတော့ဇာတိရဲ့ဝါဏရဲ့ဝိဒရဲ့သီလရဲ့ပညာရဲ့အမျိုးဆက်ကလည်းပဲအထက်မိဘကနေနောက်ပြန်ပြီးတော့ဘုပ္ပိပိ50အထိအဲ့ဒီအမျိုးထဲမှာတခြားအမျိုးမရောပဲနဲ့ယမနာမျိုးကြီးဖြစ်ရမျိုးသက်ဒါဇက်ပေါ့အဲ့ဒီယမနာဇက်ကစဉ်းသက်လာတဲ့ဒီသူဟာဝေါနဥပရိယုတ်ကောင်းကရုပ်ချောအဲ့ဒီအမျိုးသက်လေးကောင်းဥပရိယုတ်လေးချောတဲ့ဒီလူဟာဝေဒ3ပုံတတ်ရဝေဒတတ်ပြီးရင်သီလရှိရပြီးတော့ပညာရှိရဒီအရှင်ငါးပါးနဲ့ပြည့်စုံရင်ဗြမဏပါဗျာဗြမဏလူမျိုးမှာအရှင်ငါးမျိုးပါအရင်နေ့ခေတ်တခုခုသောဌာနတခုခုသောဝန္ဒတယောက်ယောက်ကိုခန့်ဖို့ဆိုလို့ရှိဘာရည်ချင်းရှိရမယ်ဘာရည်ချင်းရှိရမယ်ဆိုတဲ့ကမ္မချက်တွေပမ္မချက်တွေဉာဏ်ကြီးအဲ့ဒီတည်းမှာအရေးကြီးဆုံးကတော့အကျင့်စာရိတ္တကောင်းမွန်ကြောင်းထောက်ခံချက်ဆိုတာကအရေးကြီးဆုံးပဲပြီးတဲ့အခါကျတော့မှဒီရုပ်ကိုအလုံးလုံးမယ်ဆိုဒီပညာတတ်ရမယ်ဆိုပြီးတော့အကျင့်နဲ့ပညာအဲ့ဒီနှစ်ခုဒီကနေ့ခေတ်လည်းပဲရာထူးဌာနတစ်ခုခုကပ်ပြီးဆိုလို့ရှိရင်ဒါပဲသတ်မှတ်တယ်နောက်တခြားစီပင်လေးတွေဟာမလိုအပ်လိုအပ်တခြားစီပင်လေးတွေလည်းပဲရှိဟောဒီမှာပုံနာတို့ကတော့သူတို့ရဲ့အမျိုးဟာငါးခုမျိုးစားသင်ကျင်ရမယ်ဇာတိရုပ်ကောင်းရမယ်ဝန္ဒဝေဒီဘေရင်တရမယ်ဧသီလရှိရမပညာရှိရမင်္ဂါပါဒါပြမနာပါဗျာဟေးသောတဒန္တအဲ့ဒီ၅ခုသောမင်းတို့အရေးချင်းတွေကတစ်ခုလောက်လျှော့ဓာတိဆိုတဲ့အမျိုးဆက်ကိုဖယ်လိုက်သံကျန်သော၄ခုတည်းနဲ့မင်းတို့ပြမနာမလုပ်နိုင်ဘူးလားရပါတယ်ဗျာအမျိုးဘာလို့ဗေဒန်ဒီကဘာလူမျိုးဖြစ်ဖြစ်ဥပရိယုံလည်းကောင်းမယ်ဝေဒလည်းတတ်မယ်သီလရှိမယ်ပညာရှိမယ်ယမနဘုဘုရားရသော်ဘုရားကနောက်တစ်ချက်ထမ်းပြီးတယ်အေးအဲ့ဒီလေးခုတည်းကခုလောက်လျှော့နိုင်မူလားဘာလျှော့ခြင်းလဲဘုရားရုပ်အစင်းဆိုတာဘာလို့ဘုရောကဝန္ဒဆိုတာမင်းလျှော့ချမ်းမှာဒီရင်သောမော်လေးတက်မယ်တိလရှိမယ်ပညာရှိမယ်ဆိုရင်ယမနမဖြစ်ဘူးလားဖြစ်ပါလေဘုရားရပါတယ်ရုပ်စင်းရင်းမရှိပါဘူးရုပ်ချောချောမချောချောဒီရင်တတ်မယ်ကိုချင်းကောင်းမယ်ပညာရှိမယ်ဆိုရင်ဒါအပြမနာပဲသောတာဒါနနောက်ကပါလာတဲ့ပုံနာတွေတအုပ်ကြီးတဲ့စိတ်ဆိုးပုံညာဘောသောတာဒါနဆက်ပြီးတော့စကားမပြောနဲ့ဆရာကြီးလာပြညာဆိုဂေါတမဗုဒ္ဓရဲ့ရှေ့မောက်မှာရှင်မယအေးကျုပ်တို့ဆရာကြီးသောတာဒါနဟာကျေမြောက်လက်မြောက်ပြီးတော့ရှုံမေးပြီးတော့ကျုပ်တို့အမျိုးရဲ့ခုံတွေကိုဖျက်ပစ်ပြီးအဲ့ဒါလာပြညာဆိုစကားစင်မပြောနဲ့စိတ်ဆိုးကြဇာသောဘုရားကဟေးဒီစကားစစ်ထိုးတဲ့ပွဲမှာငါဒီတင်တို့ဆရာကြီးနဲ့ပြောနေတာတင်တို့နဲ့ပြောတာမဟုတ်ဘူးတင်တို့နဲ့ပြောတာပွဲမှာတင်တို့ဝင်မပြောကြနဲ့ဆိုတော့ဘုရားကြီးအကုန်ငိမ့်သွားရသောဘုရားကဟိသောနာတန္တသောပြမနာရဲ့ရည်ချင်းသုံးပါးချော့သမ်းပါဟုဟာ။ဘာချော့ခြင်းလဲဘုရား။ဘီရင်သုံးပုံဘာလို့ကိုယ်တော်ပါ။ဗျာမပိကနောရှိဝရရဲ့ဂုံကျေးဇူးတွေကိုတိတိပတိတိဒါဣရုဘေဒအရာ။ယဇုဘေဒအရာရစ်ပူဇော်ရာတွေလုံလုံမလုံလုံ။သာမဘေဒအရာပူဇော်တဲ့အခါမှာရုပ်ပတ်တဲ့ပုံအောင်းနေတဲ့မန္တမန္တရားတွေကိုတက်တက်မတက်တက်အဲ့ဒီဘေးရင်သုံးပုံကိုဖယ်ပြလိုက်ဖယ်ပြလိုက်သီလရဲ့ပညာရဲ့ပညာရဲ့သီလရဲ့ဒီနှစ်ခုတည်းနဲ့မလူလုံးလို့မရဘူးလားရပါတယ်ဘုရားသီလပညာနှစ်ခုတည်းနဲ့ဓမ္မနာလည်းဖြစ်ပါတယ်ခတ္တိယလည်းဖြစ်ပါတယ်ဝိသလည်းဖြစ်တယ်သုဒ္ဓလည်းဖြစ်တယ်ဘုရားသောကပုံနာတွေထူကြပြန်ရောတဲ့တို့အမျိုးတော်ပြည့်စည်ပြီရေချင်းတွေပြည့်စည်ကုန်ပြီဆိုပြီးတော့ဘုံနာကြီးနဲ့ဘုရားကလမ်းမြင့်တော့ဘုံလုံးငြိမ့်ပြီးတော့နားထောင်ရ အရေးချင်း၅မျိုးနဲ့ဗျမနဇတ်ကိုသတ်မှတ်တာကိုဘုရားနဲ့တွေ့တော့မှအရေးချင်း၃မျိုးကပြုတ်သွားပြီးတော့နှစ်ခုပဲကြာသေသနာတဏအဲ့ဒီကြံနေတဲ့အရေးချင်းနှစ်ပါးသီလနဲ့သင်ညာတစ်ခုခုကိုလျှော့ပြီးတော့တစ်ခုတည်းနဲ့မင်းဗျမနမဖြစ်နိုင်ဘူးလားသီလကိုလျှော့ပညာတစ်ခုတည်းနဲ့ပညာကိုလျှော့သီလတစ်ခုတည်းနဲ့မင်းဗျမနမဖြစ်နိုင်ဘူးလားလို့ဆိုတော့အဲ့ဒီကြတော့သောတာပန်ဘုရားကညင်းမဖြစ်ဘူးဗျာတဲ့ဒီရဲ့ချင်းနှစ်ပါးကတော့လျှော့ဖို့မလျှော့နိုင်ဘူးသီလနဲ့ပညာဒီနှစ်ခုမပြည့်စုံရင်လူဘဝအတိတ်ပဲမပြည့်စုံတော့ဘူးဘုရားကစကြားခြင်းဘုန်းကြီးတို့ပြောသလို virtue in wisdom are very essential prerequisite of human lifeလူဘဝဤအလုံးစုံအပ်တဲ့မရှိမဖြစ်တဲ့အရာဝတ္ထုနှစ်ပါးသည်သီလနဲ့ပညာ။လဲဆိုရင်ခြေထောက်နဲ့တူတယ်၊ပညာကမျက်လုံးနဲ့တူတယ်။ဘဝခကြီးလန်ကျုပ်ကြတဲ့အခါမှာခြေထောက်လည်းရှိရမယ်၊မျက်လုံးလည်းရှိရမယ်။အဲဒါလိုပဲတဲ့ဘဝတန်ត្រာမှာပဲရှောက်ရှောက်၊မြင်မောက်ဘဝမှာပဲရှောက်ရှောက်ကိုယ်ချင်းတရားနဲ့ပညာနဲ့ဒီနှစ်ခုနဲ့ဘဝခရီးလမ်းကိုလျှောက်လှမ်းကြအဲ့ဒီနှစ်ခုကတစ်ခုခုကျွရင်းရင်ဥပမာသီလကျွရင်းနေဆိုလို့ရှိရင်ဒီပုဂ္ဂိုလ်ချင်းကျိုးပြီးခရီးဆုံးအောင်ခေါ်လိုက်ဩသီလဆိုတာတော့ပြည့်စုံတဲ့ပညာမရှိဘူးဆိုလို့ရှိရင်လည်းအကန့်လန့်လျှောက်သလိုဖြစ်မယ်နောက်ဥပမာတစ်ခုနဲ့ပြောတော့သီလမရှိဘူးဆိုလို့ရှိရင်ယင်ရထားမရှိဘူးပညာမရှိဘူးဆိုရင်တော့ကိုယ်ဝင်မဲ့ဂိတ်ပေါက်ကိုဖွဲ့ဖို့ရန်သောမရှိဘူးဆိုတာဖြစ်ပဲအဲ့ဒါကိုမြတ်စွာဘုရားကသီလပညာနာမေတံဗျာမဏအဓိဝဆနာယတံအခမခယတိဗျာမဏသောဏတလူဒီဤရေဘုံနာလောကသာမိန်လူဒီနာယလောကတအတ္တမယောအယဧကဓမ္မောတိဧကဓမ္မဟု၍ဧကခယတိပြောကြဆိုကြတဲ့ဧတံတိဝေဇနတုဧကဓမ္မဧကဓမ္မပြောကြဆိုကြတဲ့ဒီစကားဟာသီလပင်ညာသီလနဲ့ပညာဒီနဲ့ခုတို့ရဲ့ဒီဝေဇနံမိပါပဲလို့သာတလုံးတတ်တို့ဆရာဖြစ်တော်မူသောဘယသဗ္ဗညုတေဝောသာကရုဏာရှိရှုဟောပြတော်မူခဲ့ပါပေသတည်းဒီနေရာမှာသောတာပန်ဘုရားကိုဘုရားရှင်ကိုယ်တော်မြတ်ကသီလပရိဒေါတာပညာပညာပရိဒေါတံသီလယာဝနာသောတာတန်သည်ရှိတဲ့ဘုရားပညာပညာကိုသီလပရိဒေါတာနဲ့သိရတယ်ပညာကိုသီလနဲ့ပန်းရှင်းအောင်လုပ်ရတယ်ပညာပရိဒေါတံသီလံသီလကိုလည်းပဲပညာနဲ့တန်ရှင်းအောင်လုပ်ရတယ်သူခွဲမရကြောင်းသီလကိုပညာနဲ့တန်ရှင်းအောင်လုပ်ပညာကိုသီလနဲ့တန်ရှင်းအောင်လုပ်သီလဆိုတဲ့ဒီကိုရှင်းတရားထဲမှာအသိပညာပါသွားတဲ့ကိုရှင်းတရားမျိုးဖြစ်အောင်ဘုမပါရတိပါဒဝေရမဏိသိက္ခာပဒသမာရိယဘာဖြစ်လို့အသက်သချင်းမှရှောင်တယ်။အိုးအသက်ဒီအသက်တူတွေယောဂမြားတွေအသက်ခံရလို့သိရတတ်တယ်။ပဲလီပါကြတယ်။ပဲဒုက္ခပဲ။အဲ့ဒီဆင်းရဲဒုက္ခတွေကိုကြောက်ပြီးတော့ဒီပါဏာတိပါတာကိုဝေရမဏိလုပ်ပါဤဆိုရင်ကြောက်သဖြင့်ဆောက်တည်တဲ့ဒီလဲမှာဒါပညာမပါဖြစ်တဲ့နာကသတ္တဝါအသက်ကိုငါပါချုံးမတတ်တလေအဲ့ဒီတည်းမှာသိပညာဝင်သွားတာဒါကိုမြတ်စွာဘုရားပြောထားပါဏာတိပါတ္တပါယပါဏာတိပါတ္တပတိဝိရတောသတ္တဝါရဲ့အသက်ကိုသခြင်းမှာရှောင်းခြင်းနဲ့ဆိုတဲ့တော်ပုဂ္ဂိုလ်ဟာလိစီခီရိဩတ္တပနဲ့ပြည့်စုံရမယ်ပိဒါယိပါနဲ့ပြည့်စုံဖို့ပတ်ခြင်းညည်းစေခြင်းဆိုတဲ့အလုပ်ငါသည်ဗျာဗုဒ္ဓဤသာတော်သမီးတော်တယောက် ငါအဖေအမေအဖိုးဘွားတွေလည်းပဲပြတ်ဗုဒ္ဓဤသားတော်သမီးတော်ငါတို့ရဲ့ဆရာကြီးကဗုဒ္ဓရဲ့သားတော်သမီးတော်ဗုဒ္ဓရှင်တော်ကမသက်ဖို့အမြဲတမ်းဆုံးမငါအဲ့ဒါသတ်ခြင်းစင်းနေတယ်အိုးဗုဒ္ဓရှင်တော်မတတ်ဘူးသူတော်ကောင်းလောကအလယ်မှာတန့်ရင်းသေးတဲ့အလုဟာချက်ဖွယ်ကောင်းတယ်လို့သီရိဩတ္တပဝင်ကိန်းပြီးတော့အဲ့ဒီပန္နရိပါဒဝေဒမဏိတည်းမှာလောကပါဠိတရားဝင်လာတာဟာဒါပညာရဲ့ဒါ introduction အဲ့ဒီလိုအသိပညာပါဠိပြီးတော့သောက်တည်တာမျိုးဖြစ်လေစီတရားပါလောတယောအသက်ခံရမဲ့တတ္တဝါတွေကိုချင်းချင်းသနာခြင်းဆိုတဲ့မေတ္တာကရုဏာနဲ့အသက်ခံရမဲ့တတ္တဝါလေးတွေရဲ့အပေါ်မှာချင်းချင်းသနာခြင်းငါသည်ငါအသက်ငါခန္ဓာငါကိုယ်အစိတ်ပိုင်းကိုမျက်လို့သလိုအသက်ရှိတဲ့တတ္တဝါတွေဟာသူတို့ရဲ့ခန္ဓာကိုယ်အစိတ်ပိုင်းနဲ့အသက်ခန္ဓာများကိုမျက်လို့ကြအဲ့ဒါကြောင့်အသက်ရှိတဲ့သတ္တဝါလေးတွေသေသေးကလွတ်ပါစေခန္ဓာကိုယ်အင်္ဂါစိတ်ပိုင်းတွေချုပ်ရင်းပျက်စီးခြင်းမရှိကြပါစေနဲ့လို့အသက်ရှိတဲ့သတ္တဝါတွေရဲ့အပေါ်မှာသေသေးကလွတ်စီခြင်းနဲ့စိတ်မေတ္တာနဲ့ကရုဏာပြတ်ထန်ပြီးတော့သောက်တည်ခဲ့ရင်အဲ့ဒီသီလထဲမှာဒါပညာသာသွားကုရောမျိုးစုပေါ့လေအစလာတဲ့သောက်တည်တဲ့သီလကတော့ပယ်လေးပါးကြောက်ပြီးသောက်တည်တာဆိုတော့ကိုယ်ကိုယ်တိုင်ကြံ့မဲ့ပယ်လေးပါးဆိုကိုယ်ကိုယ်တိုင်ကြောက်တာဟောသက်ခရမဲ့သတ္တဝါတွေရဲ့အပေါ်မှာသဏ္ဍာန်တဲ့စိတ်ဆိုတာမရောက်ပဲနဲ့ကိုယ်ကိုယ်ကိုသဏ္ဍာန်တဲ့သဘောရောက်ဟောပင်စဝီရဘယသုံးဆိုတာမှာဟောတာတဲ့အဟောချက်တခုဘယဟောတစ်ကောင်းတယ်ကမ္ဘာလောကကြီးမှာဖတ်ဆိုင်တယ်အဘိသတ္တအဝေရာဟွန်သူတတ္တလောကကြီးဘေးရန်ကင်းပါစေဆိုလို့ရှိရင်ပန္နတိပါဒကိုသောက်တည်တဲ့အဲ့ဒါကိုဗာဒိပင်နဲ့လဲဆိုအသက်ခံရမဲ့တတ္တဝါတွေသေသေးကလွတ်ဖို့သောက်တည်ပါ၏ဆိုကမ္ဘာလောကကြီးကိုဒီသီလကဘေးမဲ့ပေးတာအဘယဒါနဒေသကြီးပါဒနာကိုယ်ကိုယ်ကိုဘေးမဲ့ဖြစ်ခြင်းလို့ထောက်တည်တာမဟုတ်ကိုယ်ကိုယ်ကိုအပင်လေးပါးဆိုတဲ့ဘေးမှကင်းလို့ရှင်လို့ထောက်တည်တာကိုခြေတမ်းမတင်ပဲတတ္တဝလောကမှာရောက်နေတဲ့ဘေးခံရတဲ့ဘေးခိုးဝက်လူရဲ့ခံရတဲ့ဘေးကာမကောကိစ္စဘာဘာပေါ့လေငါပတိနာပြက်တာဟာဒါဘေးမှာမတ္တလံအပယဒါနတဒိဏဝသေနသမာဒိဏဘန္တောလောကကြီးတစ်ခုလုံးကိုဘေးမဲ့ဖြစ်စေခြင်းလို့သောက်တည်၍ထားတဲ့သီလသီလသည်အဋ္ဌိသီလနာမအဋ္ဌိသီလခေါ်တယ်ကိုယ်ကိုယ်ကိုအပယ်လေးပါးဘေးမှလွတ်စေခြင်းလို့သောက်တည်သောသီလထက်ဘန္တောလောကကြီးဘေးမဲ့ဖြစ်စေခြင်းလို့သောက်တည်တဲ့သီလကဘာလို့ပေါ်ပြ၍နေနေသောကြောင့်အဲ့ဒီသီလမျိုးကိုအဋ္ဌိသီလခေါ်တယ်ပြိဒိုင်းခေါ်လိုက်အတိတိကိုရင်ငရေကြမှာကြောက်သောသီလတဲ့တတဝါရီဘေးမဲ့ဖြစ်စေခြင်းတဲ့သီလကသာလုံးမပြတ်သည်ဖြစ်၍အဲ့ဒီသီလကိုဘာခေါ်အတိတိလားအဲ့တော့သီလနဲ့ပညာခွဲမရတဲ့ပေါ့အဲ့ဒီလိုကိုချင်းတစ်ခုကိုပေါ့လေဆောက်တည်တဲ့အခါမှာဒီလိုခံယူချက်ဒီလိုအသိဒါတွေပါဝင်ပြီးတော့ဆောက်တည်သွားရင်ဥမာကုဒီမှာသဗ္ဗင်းချောက်တာသာသင်တတ်။အသင်တဲ့တိုင်းမှာသာသင်သားဘာမလုပ်ရဘာမလုပ်ရဘာမလုပ်ရဘာမလုပ်ရလို့ရှိပြီလား don't ဆိုပြီးတော့မလုပ်နဲ့စီကံနေပေးတာ။ဘုဘက်ကတော့ do it ဒါပေးတာ။အဲ့တော့ဆိုတဲ့ဥစ္စာကိုမလုပ်ရင်လည်းဒါလည်းသီလပြက်တာ။မလုပ်နဲ့ဆိုတဲ့ဥစ္စာသွားလုပ်ရင်လည်းဒါလည်းသီလပြက်တာ။အဲ့တော့ဒါတွေကိုလုပ်ဆိုတဲ့ဥစ္စာကိုမလုပ်ချင်တာကဘာဖြစ်လို့မလုံးနဲ့ဆိုတဲ့ဥစ္စာကိုသွားလုထတာကဘာဖြစ်တာလဲဆိုတော့ဒီနှစ်ခုလုံးကဒါလွန်ကျူးတာအဲ့တော့ဒီနေရာမှာမေးခွန်းကဒါတွေမလုံးတဲ့ဒါတွေမလုံးတဲ့ဒါတွေမလုံးတဲ့မလုံးဘူးရှောက်ပါလေသိစိကံလိုင်းတာပဲဘာဖြစ်လို့စိကံလိုင်းတာလဲ ကြောင်းကနေထုတ်ခံရပါကြောက်လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အဲ့ဒီကောင်းတဲ့မသိမပါတခုပဲရှိ။ဩကိုချင်းတရားဆိုတဲ့ဥစ္စာလူဘဝမှာဘာနဲ့တူတယ်လဲတေခြေထောက်နဲ့တူတယ်။နောက်နှစ်ဘာနဲ့တူလဲယင်ရထားနဲ့တူတယ်။အကျင့်ပြည့်ရင်ချီချိုးတယ်လို့ပဲငါဘဝခရီးတဝက်မှာညက်ပါအကျင့်ပြည့်ရင်ယင်ရထားမရှိသလိုပဲဘဝမှန်းစွာဟောရအဲ့ဒီလိုလေးသိပြီးတော့မှဟဲ့လားတော့ဆိုတဲ့ဥစ္စာကိုမလုံးနဲ့ဆိုတဲ့ဥစ္စာကိုရှောင်လိုက်ရင်ဒါအသိပါဘူးအဲ့ဒီအသိဖြင့်ဟိုပညာဟိုဟိုသီလကိုဘာလို့ရလဲဆို polish ဟိုကအကျောင်းထွက်အောင်လုပ်ဒီဘက်ကကိုချင်းတရားကောင်းလာရင်ဟဲ့ဒီတစ်ဘက်မှာပါတယ်အသိပညာပဲအကျင့်ကောင်းလေလေပညာတတ်လေလေပဲပညာတတ်လေလေအကျင့်ကကောင်းလာပြီဒီလိုဖြစ်လာဒါကိုပြတ်တော်ဘုရားကသီလပရိဒေါတာပညာပညာပညာကိုသီလပရိဒေါတာသီလနဲ့သိတယ်ပညာပရိဒေါတာသီလသီလကိုပညာနဲ့သိတယ်သီလပရိဘာဝိတာပညာပညာကိုသီလနဲ့တည်ဆောက်ယူမယ်ယေညာပရိဘာဝိတံသီလံသီလကိုပညာနဲ့တည်ဆောက်ယူမယ်သီလဝတ္တပညာကိုခြင်းကောင်းတဲ့ပုဂ္ဂိုလ်ရဲ့ပညာတက်လာမယ်ယေညာဝတ္တသီလံပညာတက်လာတဲ့ပုဂ္ဂိုလ်ရဲ့ကိုခြင်းလည်းကောင်းလာမယ်ယတသီလတတ္တပညာအခြင်းပုဂ္ဂိုလ်မှာသီလရှိခြင်းသောပုဂ္ဂိုလ်မှာပညာရှိလာမယ်ယတပညာတတ္တသီလခြင်းပုဂ္ဂိုလ်မှာပညာရှိခြင်းသောပုဂ္ဂိုလ်မှာသီလလည်းရှိလာမယ်ဥပမာပါတိနပါရဏောဝတိဘေခေမညီချင်းပင်ညာချင်းနဲ့ပို့ရပို့ရဆေးရသလိုပဲညာချင်းမညီချင်းပင်ဘေခေနဲ့ပို့ရဆေးရသလိုပဲသီလမြညွန်းနှွမ်းနဲ့ဆိုရင်ပညာနဲ့သိကြောပါပညာအားနဲ့ဆိုရင်ကိုချင်းတရားနဲ့မြင့်တယ်ပါပါတိနခတ္တတော်ဝတိလက်တပဲမှာညီချင်းပင်ရင်လက်တပဲနဲ့ပုတ်သပြီးတော့သိကြောသလိုပဲပဲလဲမှာကြီးကရညာလဲနဲ့ပုတ်တယ်ညာလဲမှာကြီးကတော့ပဲလဲနဲ့ပုတ်တယ်ဆိုတာလိုပဲသီလအားနဲ့တဲ့ပုဂ္ဂိုလ်ရဲ့ပညာရေးနဲ့တောက်ပြောင်အောင်လို့ပညာရေးအားနဲ့တဲ့ပုဂ္ဂိုလ်ရဲ့ကိုခြင်းတရားနဲ့တောက်ပြောင်အောင်လုပ်ရမယ်အဲ့ဒီကုမရှိရင်တဲ့ဘဝမှာအသေးပဲမရှိတော့ဘူးတဲ့လူဘဝအသေးပဲမပြည့်စုံတော့တဲ့တစ်ခုပြည့်စုံတာနဲ့ကိုပဲဒုသူကဘဝအမြင့်ဆုံးအမြတ်ဆုံးတဲ့အကဓမ္မဆိုတဲ့အရာဝတ္ထုကိုရပြီနေတယ်ဒါဆိုဒေအတ္တိရှိအေတံတိဝဒနာတို့အမြတ်ဆုံးဥစ္စာအမြတ်ဆုံးဥစ္စာအကဓမ္မဆိုတဲ့ဒီစကားအသိသီလပညာနံသီလနဲ့ပညာဒီနပြတို့ရဲ့ဒီဝဆနံအမိပါပေသည်လို့သာသနာတော်တို့ဆရာမင်းရှင်ကိုရမြတ်သီဟောသာကရုဏာရှိရှုဟောပြတော်မူလိုက်ပါပေသည်သောတာတန်တကျင့်ဝမ်းမြောက်လို့လို့တော်ဘုရားရှင်ကိုရမြတ်ရဲ့သာသနာတော်ဟာပင်လေကြီးနဲ့တူတဲ့သာသနာပါဘုရားအယောင်အသွေးလည်းကွယ်ကွယ်ပြားပြားမရှိအရသာလည်းပဲခြံနာခြင်းမရှိဝိမု ക്തി ရသဆိုတဲ့အရာတစ်ခုတည်းမှာဟောဒီမှာသီလသမာဓိပညာဆိုတဲ့အကြောင်းအသွေးတွေအားလုံးအတူတူပေါင်းနေတဲ့မြတ်ဗုဒ္ဓသာသနာဟာဣသရိယအဘုဒ္ဓံအလုံးအလုံးလက်ပြောက်သည်အကြီးဝယ်ပြီဗျာလို့ဘုနာကြီးချီးမွမ်းပြီးတော့ရသော်ဘုရားကမှာသရဏဂုံသုံးပါးသို့ထောက်တည်တယ်မြမဘိကျွန်တော်ရှိဝါကိုကိုးကွယ်လာခဲ့တဲ့ပုံသားဟာဒီကနေ့ဘုရားတရားသံဃာသနာသုံးပါးကိုယုံကြည်သီးမှသိကပါဤဆိုပြီးတော့ကိုးကွယ်သီးမှသိကဥပါဒကဖြစ်ကြောင်းကောင်းစွာလျောက်ကြားသုံးနောက်မှပါလာတဲ့ပုံသားတွေတအုပ်ကြီးတဲ့တယောက်မှသရဏဂုံသီလမထောက်တည်ကြဘူးဘုရားကိုယ်တော်မြတ်ကိုမကြည်ညိုကြတဲ့အပြင်ကြည်ညိုကိုပြတ်ကုန်ကြတို့အမျိုးရဲ့အရေးချင်းတွေဖြစ်ဖြစ်တာငါးခုကနေနှစ်ခုလေးကြံနေဆိုပြီးတော့ဘုရားတွေနှိပ်ဆိုးကြတယ် အဲ့တော့သောတနကမြတ်စွာဘုရားကိုတူတူလေးကတ်လျှောက်တယ်တပည့်တော်ကဗုဒ္ဓသာဝကတယောက်ဥပါဒကတယောက်လို့သိမှပြုထားပါဘုရားသို့တော်တဟိုနောက်ကကောင်းလေးကတယောက်မှရှင်ဘုရားကြီးညိုကြတာမဟုတ်တော့သူတို့အထဲမှာတပည့်တော်ကလည်းနေနေရတာဒီလူတွေကိုဘေရင်သောမောသင်ပေးပြီးတော့တပည့်တော်ကလည်းဓမင်းစားတဲ့ဘဝဆိုတော့ဒီလူတွေနဲ့မကင်းဘူးဘုရားအဲ့ဒီတော့သူတို့သိအောင်ထင်းနေပေါ်ပေါ်ကြီးတပည့်တော်ရှင်ပြားကိုရှင်မခိုးနိုင်ဘူးအဲ့ဒါလေးကိုရှင်ပြားတဲ့တပည့်တော်တို့နှစ်ယောက်တည်းနားလေပုလှုပ်ထားရအောင်ဗျာအေးဘယ်လိုလှုပ်ထားမလဲတို့နှစ်ယောက်နားလေရင်ပြီးတာပဲဗျာကလည်းလိုက်လိုက်လျော့လျော့ဒီလိုပိုးတဲ့လူအုပ်ကြီးတဲမှာဘုလိုထိုင်နေတော့ရသော်ဘုရားကကြွလာတပည့်တော်ကဒုကြနဘူးကြတတော်ကြအောင်ရှစ်ခိုးရမှရှင်နဲ့ဗုဒ္ဓဘာသာသဘောအဲဒီလိုပြနဘူးကြဒုကြတတော်ကြအောင်ရှစ်ခိုးရင်ခုနောက်ကပုံသားတွေတအုပ်ကြီးကတပည့်တော်ကိုလူမှုရေးစည်းဝေးရေးနဲ့အခုံဝိုင်းညှက်ပြီးဒုက္ခပေးကြအဲဒါကြောင့်မို့လို့နဘူးကြဒုကြတတော်ကြအောင်တော့ရှစ်ခိုးမပြပါရစေနဲ့ရသော်ဘုရားလူအုပ်ကြီးတဲ့ထိုင်နေတော့ဘုရားကြွလာတာတွေ့ဘုရားတတော်လက်နှစ်ဘက်ကိုပူးပြီးတော့လက်အုပ်ခြီးပြလိုက်တယ်အဲ့လိုလက်အုပ်ခြီးလိုက်တဲ့ဆိုရင်အယောသေးပေးပြီလို့မှတ်ပါဘုရားကောင်းပြီစွာကောင်းပြီစွာသာဓုသာဓုပြေမနာဘုရားလည်းသိမှပြုတယ်ကြဲကောင်းမှဆွတ်ထားတဲ့ခေါင်းပေါင်းကိုချွတ်လိုက်ပြီဆိုရင်တော့ကောင်းကောင်းချွတ်တာကိုကြည့်ပြီးတော့တပည့်တော်ဒီမြည်ကြီးမှာနဘူးကြဒူးကြတရောင်ကြအောင်ရှ िख ိုးတယ်လို့အသီးမပြုတော်မူပါဘုရားအေးကောင်းပြီကောင်းပြီဆိုပြီးတော့ဘုရားလည်းပဲတူတူတိတ်တိတ်ပြောတာလေးကိုသဘောတူရတယ်လက်အုပ်ချလိုက်ပြီဆိုလို့ရှိရင်ရိုးသေးပြုပါ၏ကောင်းကောင်းချွတ်လိုက်လို့ရှိရင်နဘူးနဲ့ဒူးနဲ့တရောင်နဲ့ထိအောင်ရှ िख ိုးပါ၏ဒူးထက်တိုင်တဲ့ကအကယ်၍ဘုရားနဲ့ပြီးတော့လမ်းမှာထုံနေတပည့်တော်ကမြေရထားကြီးစည်းလာတယ်မြေသားပေါ်ကအခြားရံပုံသားတွေတအုပ်ကြီးနဲ့အဲ့ဒါရထားပေါ်ကဆင်းပြီးတော့ရှေ့ခိုးရင်တပည့်တော်ကိုဝိုင်းပြီးတော့ဒုက္ခပေးကြမင်းရပုံသားမိစ္ဆာဒိဋ္ဌိဒီတော့ရထားပေါ်ကတော့မဆင်းမရစေနဲ့ရထားစည်းတဲ့အခါရထားပေါ်ကနေပြီးတော့တပည့်တော်ကျင်းတံကလေးကိုမြောက်ပြလိုက်တယ်ဆိုလို့ကြည့်တယ်ရှင်ဘုရားတပည့်တော်ကိုရှစ်ခိုးတယ်အဲအယုအသေးပေးတယ်လို့မှတ်ပါဗျာယထာဘောကဒီမြေသာမြင်းမောင်းတဲ့အခါအဲမြင်းမောင်းတဲ့ကျင်းတံလေးကိုဘုရားမြောက်ပြလိုက်အဲ့ဒါဆိုဘုရားကအေးငါအယုအသေးပေးတယ်ဒီလိုဒီမှာပြုအောင်အကယ်၍ယထာဘောမှာထီးဆောင်ကခီးကိုယုတ်လိုက်တယ်ဆိုရင်ရှင်ဘုရားနဘူးကြဒူးကြတရောင်ကြယထာဘောကဆင်းပြီးတော့ရှစ်ခိုးတယ်လို့မှတ်လိုက်ပါအေးကောင်းပြီစွာကောင်းပြီစွာဘုရားလည်းပဲဒီလိုမှတ်ထားအဲ့တော့ပုံသားတွေတအုပ်ကြီးတဲ့မှာဒီသောတရဏပုံသားဗုဒ္ဓဘာသာဖြစ်တော်လည်းပဲပွဲပွဲလင်းလင်းကြီးပြောင်ကြီးမြတ်စွာဘုရားကိုရောမြတ်ကိုရှ िख ိုးဥချမလုံရဲဘူးဒိဋ္ဌိလေးမြောက်ပြရင်ယုသေးပါ၏ထီးကလေးရောက်ပြရင်ရှ िख ိုးပါ၏လက်အုပ်ကလေးချီပြရင်အယုသေးပေးပါ၏ခေါင်းပေါင်းချုပ်ပြလို့ရှိရင်နဘူးကြဒူးကြအောင်ရှ िख ိုးပါ၏ကိုင်းရှင်ဘုရားအဲ့ဒီလိုမှတ်သွားပါဗျာဆိုတော့ဘုရားကလည်းအေးကောင်းပြီစွာကောင်းပြီစွာဆိုဘုရားလည်းသင်္ကတိုင်းအသံပါမျိုးကက်ကရာရေကကြီးအမိကနဲ့သီလပင်ညာသကဣနပြဟောပြီးတော့ခရီးဆက်တယ်သောဏဒန္တတယောက်ဗုဒ္ဓဘာသာအဖြစ်သို့ရောက်တော့ရောက်ပါတယ်သူပဝေကျေတခွေလုံးကဗုဒ္ဓကိုမကြည်ညိုသူတွေကြီးဖြစ်နေတော့ပွင့်ဖွဲ့ပြီးတော့ဗုဒ္ဓဘာသာလောက်ရတဲ့ဘဝမှာပဲရှိရတယ်လို့ပရိသတ်ကြီးမှတ်သားဤဒေသနာတော်ရဲ့အနှစ်ချုပ်ကတော့ဘဝတခုမှာဘယ်တိုင်းဒီကဘာလူမျိုးမဆိုခြေတော်နဲ့တူသောသီလမျက်လုံးနဲ့တူသောပညာတနည်းဉာဏ်ထားနဲ့တူသောသီလ တော့နဲ့သူသောပညာအဲ့ဒီအရေးချင်းနှစ်ခုသာမရှိရင်ဘယ်တည်းကြီးကဘာလူမျိုးမဆိုလူပွဲပဲကိုချင်းတရားဆိုတဲ့ character လဲကောင်းပြီအလားပညာလို့ဆိုတဲ့ education လဲကောင်းပြီဆိုရင်တော့ဘယ်တည်းကြီးကဘာလူမျိုးမဆိုအဲ့ဒါစိတ်တမ်းမှာရှိမယ်ဆိုတဲ့အကြောင်းလောကဓာတ်တကူလို့ရအမြတ်ဆုံးဥစ္စာသတိလမ်းနဲ့ပညာဆိုတဲ့အကြောင်းအာလုံးမှသတ်ပြီးတော့ဘဝကိုဒီအချက်နှစ်ပါးအရေးချင်းနှစ်ပါးဖြင့်မြင့်တင်နိုင်ကြပါစေလို့လည်းတိုက်တွန်းနဲ့မြင့်ထားပြီးတဲ့ဘဝကိုအောက်ဆင်းမသွားအောင်အဲ့ဒီနှစ်ခုနဲ့ဒိဋ္ဌာန်သင်ကြပါစေလို့လည်းအားလုံးကိုတိုက်တွန်းပါလေ
ကျော်ဓမ္မကတိကဆရာတော်ကြီးများဟောကြားတော်မူအပ်သောတရားတော်များကိုစီဒီလေးစာတပ်ပြားများဖြင့်ဝယ်ယူပူဇော်လိုပါဖြင့်အမှတ်163ဘိုးစွန်ဖက်လန်းစူပါဟိုက်ဒေသံတွင်တွင်ရရှိနိုင်ပါကြောင်းဖုန်း3012526 4